ကီရီနိုင်ငံတောင်ပိုင်းဖိုးစမော့စေကမ်းမြို့မှာဒီကနေ့ကျင်းပတဲ့ဒီဒေးကန်တက်တိုက်ပွဲ85နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုပြည်တွင်းဝန်ကြီးချုပ်ထရီဆာမေးကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်တို့နဲ့အတူအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တက်ရောက်ပါတယ်အခမ်းအနားစီစဉ်တွေထဲမှာဂီတာတီးဥဖော်ပြောပြတာသမိုင်းမှတ်တမ်းတွေကိုဖတ်ကြားတာတွေအပြင်1944ခုနှစ်ဒီဒေးကန်တက်တိုက်ပွဲအစမှာအဲ့ဒီအချိန်အမေရိကန်သမ္မတဖရန်ကလင်ရူးစဗယ်ရေဒီယိုကနေပြောခဲ့တဲ့ဆုတောင်းစကားကိုသမ္မတထရမ့်ကပြန်ရုပ်ပြတာလည်းပါဝင်ပါတယ်ဒီစစ်စင်ရေးကြီးမှာပါဝင်တဲ့တမိုင်းဝင်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုအထူးဖော်ပြထားတဲ့ကြေညာချက်တစ်ခုကိုဝန်ကြီးချုပ်မေရဲ့ရုံးကထုတ်ပြန်ပါတယ်။အဲဒီအချိန်ကနာဇီဂျာမနီကိုတိုက်ခိုက်ဖို့အတွက်ပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေအင်္ဂလိပ်ဒူးမြောင်းတစ်လျှောက်မဟာမိတ်တပ်တွေကန့်တက်ထိုးစစ်ဆင်ခဲ့ကြတာပါ။သမ္မတထရမ့်ရဲ့ဒီကနေ့စီစဉ်တွေထဲမှာတော့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံတာလည်းပါဝင်ပြီးအဲဒီနောက်မှာတော့အိုင်ယာလန်နိုင်ငံကိုခီးစက်မှာဖြစ်ပြီးတော့ဝန်ကြီးချုပ်လီယိုဗာရကာနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဥရောပသမဂ္ဂ EU တွေကနေထွက်ခွာရေး Brexit အစီအစဉ်အတွက်ပြည်ထောင်နိုင်ငံပြင်ဆင်နေချိန်မှာသမ္မတထရမ့်ကအမေရိကန်ပြည်ထောင်စုဟာပြည်ထောင်နိုင်ငံနဲ့တိတ်ကောင်းတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုရအောင်လုပ်ဖို့အခိုင်အမာရှိနေတယ်လို့ဒီခီးစဉ်တွင်ပြောထားပါတယ်